Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်2016ခုနှစ်ဒီဇင်ဘာလ30တောက်ကြနေညနေခင်း VOA စီစဉ်တွေကိုမိခင်ပြောင်စုမြို့တော် Washington DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်ထုံးလွှင့်ပေးနေပါတယ်ကျမအီတန်စမဒီညနေခင်းရဲ့စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာပါကျွန်တော်ရန်နိုင်ပါတောက်ကြနေညနေခင်းသတင်းတွေကိုမတ်ခွာညိုနဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်အမေရိကန်ကရုရှားတန်တမာ35ရောက်ကိုတိုက်ပီကနင်းထုတ်လိုက်တာကိုတုံ့ပြန်တဲ့အနေနဲ့ရုရှားကလည်းအမေရိကန်တန်တမာ35ရောက်ကိုပြန်နင်းထုတ်သွားမယ်လို့ကြီးညာလိုက်ပါတယ်တူရကီနိုင်ငံတောင်ပိုင်းမှာရဲကဝင်ရောက်စီးနင်းခဲ့တဲ့အတွင် IS အဖွဲ့ကလို့တန်ကြားရှိရတဲ့စစ်သွေးကြော30ကြော်ကိုဖမ်းဆီးလိုက်ပါတယ်အိန္ဒိယနိုင်ငံမှာကြောင်မီးသွေးတွင်တစ်ခုပြိုကျလို့အလုသမား9ယောက်ထဲမှနေတည်ဆုံသွားခဲ့ပါတယ်ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှသောတာရှင်နေနာစင်ကြားမှာကရခိုင်ပြည်နယ်ပတ်သက်လို့အရေးယူဆောင်ရွက်ပေးဖို့ငင်းကြီးနိုဘယ်ဆုရှင်နဲ့ပါဝင်ထင်ကြားကြော်ကြားသူတွေကကုလသမဂ္ဂလုံခြုံရေးကောင်စီကိုစာရေးတောင်းဆိုလိုက်ကြပါတယ
်ဆွဆဲမှုတွေရှိရဆိုရင်တေးချာချာအချက်လက်တွေနဲ့အစိုးရကိုတင်ပြရဆိုရင်အစိုးရကဒါနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့ဆိုတဲ့ဥစ္စာကိုအမြဲတမ်းအတင်ရှိပါတယ်
ဒီကြောင့်နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကဦးကျော်မိုးထွန်းကအခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြရမှာပါဒါ့အပြင်ရိုဟင်ဂျာရေးကမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆက်ဆံရေးပေါ်ဘလို့တက်ရောက်မလဲဆိုတဲ့အကြောင်းနဲ့2016အမေရိကန်ရွေးကောက်ပွဲမှာရုရှားကစိုက်ဘာကနေဟက်လုပ်တဲ့အပေါ်မှာသမ္မတအိုဘားမားကအရေးယူတန်းခတ်လိုက်တယ်ဆိုတဲ့သတင်းစာအုပ်တွေကိုခုညနေမှာပြောပြသွားဖို့ရှိပါတယ်အခုရင်ဆုံးထိတ်တန့်ရောက်သတင်းတွေကိုကိုရနိုင်နဲ့မက်ခွာညိုတို့ကပြောပြပေးမှာပါ
ပြီးခဲ့တဲ့နိုဝင်ဘာလအမေရိကန်ရွေးကောက်ပွဲကိုရုရှားထောက်လှမ်ရေးအေဂျင်စီတွေကနှောက်ယှက်ပြီးခဲ့တာကိုတုံ့ပြန်အရေးယူတဲ့အနေနဲ့အမေရိကန်သမ္မတဘရက်အိုဘားမားကရုရှားအပေါ်တန်ခတ်ပိတ်ဆို့မှုတွေချမှတ်ခဲ့တာကိုလက်တုံ့ပြန်တဲ့အနေနဲ့အမေရိကန်တန်တမန်ဒါဇင်နဲ့ချီကိုရုရှားနိုင်ငံတဲကနေပြန်နှင်ထုတ်မယ်လို့ရုရှားအစိုးရကကြေညာလိုက်ပါတယ်အမေရိကန်တန်တမန်35ယောက်ကိုတိုင်းပြည်တဲကနေနှင်ထုတ်ဖို့နဲ့မော်စကိုမြို့နောက်ပိုင်းမှာရှိတဲ့တန်ယုံရဲ့အားလက်ရဲ့အပန်းဖြေအိမ်တွေနဲ့မော်စကိုမြောက်ပိုင်းမှာရှိတဲ့ကုန်ပစ္စည်းတူလောင်ယုံတွေကိုလည်းအမေရိကန်တန်ယာရှိတဲ့အုံပြုခွင့်ပိတ်ပင်ဖို့သမ္မတဗလာဒီမီယာပူတင်ကိုသူအကြံပြုခဲ့တဲ့အကြောင်းရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဘရော့ပြောထားတာကိုကိုးကားပြီးတော့ရုရှားအင်တာဖက်ခ်သတင်းအေဂျင်စီမှဖော်ပြထားပါတယ်။အမေရိကန်ရွေးကောက်ပွဲကိုနှောက်ယှက်ပေးခဲ့တဲ့အတွက်အမေရိကန်သမ္မတဘရက်အိုဘားမားကရုရှားထောက်လှမ်ရေးအဖွဲ့နှစ်ခုပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်လိုက်တယ်လို့ရုရှားတန်တမာ35ဦးကိုအမေရိကန်ပြည်ထောင်စုကထွက်ခွာဖို့အပြင်အမေရိကန်ပြည်ထောင်စုထဲမှာရှိနေတဲ့ရုရှားပိုင်းအစောက်ဦးနှစ်ခုကိုလည်းပိတ်ပစ်လိုက်တာပါ။ဒါနဲ့ပတ်သက်လို့ရုရှားကချက်ချင်းတုံ့ပြန်ဝေဖန်ခဲ့တယ်လို့လက်တုံ့ပြန်မယ်လို့လည်းချိန်ချောက်ခဲ့တာပါ။သမ္မတအိုဘားမားကတော့နိုင်ငံတကာမှာအခိုင်အမာလက်ခံထားတဲ့စောင့်ထိုင်းရမယ့်ကျင့်ဝတ်တွေကိုချိုးဖောက်ပြီးအမေရိကန်ရဲ့အကျိုးစီးပွားကိုထိခိုက်အောင်လှုံ့ဆော်ခဲ့တဲ့အတွက်ရုရှားပေါ်အခုလိုအရေးယူတာဟာတင့်တော်တဲ့တုံ့ပြန်မှုဖြစ်တယ်လို့ပြောလိုက်ပါတယ်ခင်ဗျာ။
စီးရီးယားဒေသစံတော်ချိန်ကြာတာပရိနိညတကောင်ရမှာတနင်္ဂနွေလုံးအပြစ်ရဆက်ရေးစတင်ခဲ့ပြီးတဲ့နောက်2နာရီမကြာခင်မှာပဲတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့ကြောင်းသတင်းတွေမှာဖော်ပြကြပါရယ်။သဘောတူညီမှုထဲမှာစီးရီးယားဆွေရနဲ့တပုံအုပ်စုတွေပါဝင်ပေမဲ့အစ္စလာမစ်စစ်သွေးကြောအုပ်စုတွေတော့မပါပါဘူး။ဒီသဘောတူညီမှုဟာအရင်ကအပြစ်ရရေးပုံစံအတိုင်းရေးဆွဲထားတာဖြစ်ပါတယ်။တပုံတွေအဟာမားပြည်နယ်ထဲမှာနယ်မြေတွေသိမ်းပိုက်ပြီးအပြစ်ရသဘောတူချက်ကိုချိုးဖောက်ခဲ့ကြတာဖြစ်တဲ့ကြောင်းဗြိတိန်အခြေစိုက်စီးရီးယားလူအခွင့်ရေးဆောင်ကြီးအဖွဲ့ကတောက်ကြနေမှာပြောပါတယ်ဒါပေမဲ့ Jarish El Nasser တပုံအဖွဲ့ပြောခွင့်ရမိုဟာမက်ရာရှစ်ကအစိုးရအဖွဲ့တွေဟာဟာမားပြည်နယ်နဲ့နယ်ချင်းထိဆက်နေတဲ့ Idlib ပြည်နယ်တွေကနယ်မြေတွေကိုအမြောက်တွေနဲ့ပစ်ခတ်ပြီးသဘောတူညီချက်ကိုချိုးဖောက်ခဲ့တာဖြစ်တဲ့ကြောင်း Reuters သတင်းဌာနကိုပြောပါတယ်6နှစ်ကြာဖြစ်နေခဲ့တဲ့စစ်အတွက်ငြိမ်းချမ်းရေးသဘောတူညီချက်ရဖို့တူရကီ၊ Syria နဲ့ Russia သုံးနိုင်ငံတို့ပြီးခဲ့တဲ့သတင်းဘက်ကပြောကြားခဲ့ကြပြီးတဲ့နောက် Syria သမ္မတ Bashar al-Assad ကိုကြောရောက်နောက်ခံပေးထားတဲ့ Russia နဲ့သဘုံအုပ်စုတွေကိုထောက်ပံ့ပေးနေတဲ့တူရကီနိုင်ငံတို့ကအပြစ်ရရေးကိုလက်လိုက်နာဖို့အာမခံကြောင်းပြောခဲ့ကြပါတယ်။အခုအပြစ်ရရေးတည်မြဲမယ်ဆိုရင်ကဇာခစ္စတန်ရဲ့မြို့တော်အစတန်နာမှာငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုရှေ့လာထဲမှာပြန်လည်စတင်နိုင်မှာဖြစ်ပါတယ်ရှင
်။တူရကီနိုင်ငံတောင်ပိုင်းမှာရဲကဝင်ရောက်စီးနင်းခဲ့တဲ့အတွင်း IS အဖွဲ့ကအလို့တန်ရရှိရတဲ့စစ်သွေးကြော30ကြော်ကိုဖမ်းဆီးထိန်းသိမ်းခဲ့တယ်လို့တူရကီဆိုရပိုင်းရုပ်သံသတင်းကပြောပါရယ်တူရကီထူးတက်ဖွဲ့ဝင်တွေဟာလန်နဒီတက်ဆင်ထားတဲ့ကားတွေရဟယင်တွေနဲ့အတူအာရနာမြို့ကိုတောက်ကြတဲ့အစောပိုင်းကဝင်ရောက်စီးနင်းခဲ့တာဖြစ်တယ်လို့အန်အဒိုလူသတင်းအေဂျင်စီကပြောပါရယ်အဲ့ဒီဖမ်းဆီးခံလိုက်ရတဲ့သူတွေဟာအစိုးရအဖွဲ့ဝင်တွေ IS အဖွဲ့ရဲ့ဝါဒဖြန့်ချီမှုတွေကိုလှုပ်ဆောင်နေတယ်လို့တန်ကြားရှိခံထားသူတွေဖြစ်တယ်ဆိုပြီးတော့တူရကီဆိုရသတင်းအေဂျင်စီကပြောပါရယ်တူရကီနိုင်ငံဟာပြီးခဲ့တဲ့2015ခုနှစ်ကစပြီးတော့ IS စစ်သွေးကြွတွေဒါမှမဟုတ်ကာဒစ်စစ်သွေးကြွတွေရဲ့ဘုံခွဲတိုက်ခိုက်မှုတွေကိုခံလာခဲ့ရတာဖြစ်ပါတယ် အိုက်စ်အဖွဲ့လှုပ်ရှားနေတဲ့နိုင်ငံနယ်စပ်ဒေသကိုရှင်းလင်းဖို့နဲ့ဆီးရီးယားကကတ်စ်အဖွဲ့တွေနေပြီးချဲ့ထွင်တာကိုထိန်းချုပ်နိုင်ဖို့အတွက်တူရကီဆိုရကပြီးခဲ့တဲ့ဩဂတ်စ်လမှာဆီးရီးယားနိုင်ငံမြောက်ပိုင်းကိုတူရကီတပ်ဖွဲ့ဝင်တွေနဲ့တန်ကားတွေဆေးလွတ်ပြီးတော့ဆီးရီးယားတိုက်ခိုက်ရေးသမားတွေကိုအကူအညီပေးခဲ့ပါတယ်ခင်ဗျာ။
ဆိုမလီနိုင်ငံရဲ့မြို့တော်မိုဂါဒီရှုရဲ့အနောက်တောင်ဘက်မှာရှိနေတဲ့အဖ်ကိုရီမြို့ကိုကြာသပတေးနေ့ညကတပုန်တွေဝင်စီးတဲ့အချိန်မှာအနည်းဆုံးလူ6ဦးသေဆုံးပြီး9ဦးဒဏ်ရာရသွားခဲ့ပါတယ်။မြို့ထဲကအစိုးရစစ်ဆေးရေးဂိတ်တစ်ခုကိုဝင်မစီးခင်လက်နက်ပြေစုံနဲ့စစ်သွေးကြွတရားဝင်ကျင်နေရာယူထားတာတွေ့ရတဲ့အကြောင်းနဲ့အစိုးရတပ်ဖွဲ့ဝင်တွေကလုံခြုံရေးစစ်ဆေးရေးဂိတ်ကိုမတိုက်ခိုက်ခင်မှာဒေသခံတွေကိုနေအိမ်ထဲမှာပဲနေကြဖို့အမိန့်ပေးခဲ့တဲ့အကြောင်းဒေသခံတွေကပြောပါတယ်။စစ်သွေးကြွတွေဟာ RPG တွေနဲ့စစ်တပ်နတ်တွေကိုတုံးခဲ့အကြောင်းအစိုးရတပ်ဖွဲ့ဝင်တွေကိုမတိုက်ခင်မှာအလာအရှင်သာအကြီးမြတ်ဆုံးလို့အတိပ္ပယ်ရတဲ့အလာဟူအက်ဘာလို့ဩဟစ်ခဲ့ကြတဲ့အကြောင်းဒေတာကန်နောက်တူကလည်းပြောပါတယ်လိုဝါရှာဗယ်လာဒေတာအုပ်ချုပ်ရေးမှူးကအစိုးရတပ်တွေဟာစစ်သွေးကြွတွေအလစ်ဝင်တိုက်တာကိုခံလိုက်ရပေမဲ့စစ်သွေးကြွတွေကိုပြန်ပြီးတော့တိုက်ထုတ်နိုင်ခဲ့တဲ့အကြောင်း VOA ဆိုမာလီဌာနကိုပြောပါတယ်စစ်သွေးကြွ2ဦးသေဆုံးပြီး6ဦးဒဏ်ရာရခဲ့ကြောင်းနဲ့အစိုးရဘက်ကစစ်သား3ဦးဒဏ်ရာရခဲ့တယ်လို့သူကပြောပါတယ်ဒါပေမဲ့တခြားသတင်းရင်းမြစ်တွေကတော့အစိုးရစစ်သား2ယောက်စစ်သွေးကြွ3ယောက်နဲ့အရသား1ယောက်သေဆုံးခဲ့ပြီး9ယောက်ဒဏ်ရာရခဲ့တယ်လို့အတည်ပြုပါတယ်ရှင်
View American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ဝကနေတောက်ကြနေညနေခင်းနောက်ဆုံးရနိုင်ငံကသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မြန်မာနိုင်ငံမှုနဲ့တခြားလူခွင့်ချိုးဖောက်မှုတွေကိုရာဇဝတ်မှုအဖြစ်နဲ့ဥပဒေပြဋ္ဌာန်းသွားဖို့အတွက်ထိုင်းနိုင်ငံကစဉ်းစားသုံးသပ်နေပြီဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့အမျိုးသားလွတ်တော်ကိုတင်သွင်းမဲ့ဥပဒေချမ်းထဲမှာပြစ်ဒဏ်နဲ့အတော်များများကိုထည့်သွင်းထားပြီးတော့အစိုးရတာဝန်ရှိသူတွေအနေနဲ့မြန်မာနိုင်ငံမှုကိုကျူးလွန်ရင်ထောင်ဒဏ်20အထိကြာခံရမှာဖြစ်ပြီးတော့အဲ့ဒီမြန်မာနိုင်ငံမှုကနေအပြင်းထန်ဒဏ်ရာရသွားမယ်ဆိုရင်ထောင်ဒဏ်30တကယ်လို့တည်ဆုံသွားမယ်ဆိုရင်တော့တသက်တကျွန်းကြာခံရမှာဖြစ်ပါတယ်ဒီဥပဒေကြမ်းကိုထိုင်းဆိုရကလက်ခံထားပြီးဖြစ်သလိုနိုင်ငံတော်ကောင်စီကလည်းလေးလာဆန်းစစ်ပြီးသွားပြီဖြစ်ပါတယ်။ထိုင်းနိုင်ငံဟာလူခွင့်ရေးဆိုင်ရာဥပဒေပြဋ္ဌာန်းမှုနဲ့ကာကွယ်ဆောင်ရှောက်မှုတွေနဲ့ပတ်သက်ပြီးတော့ကြေကြေပြတ်ပြတ်ဝေဖန်ခံရတာဖြစ်ပါတယ်။လူတွေကိုရှုပ်ဝက်ဖမ်းဆီးခေါ်ဆောင်တာတွေနဲ့ပတ်သက်ပြီးတော့တရားဥပဒေအရတာဝန်ခံမှုအပိုင်းမှာအောင်မြင်မှုတစ်စုံတစ်ရာမရှိသေးဘူးလို့ကုလသမဂ္ဂရဲ့ရှုပ်ဝက်ဖမ်းဆီးခေါ်ဆောင်ရေးဆိုင်ရာအလုပ်ကော်မတီကပြောပါတယ်။1980ခုနှစ်ကစပြီးတော့ထိုင်းနိုင်ငံမှာလူတွေကိုရှုပ်ဝက်ဖမ်းဆီးခေါ်ဆောင်သွားတဲ့အမှုပေါင်း82မှုရှိတယ်လို့ကုလသမဂ္ဂရဲ့ရှုပ်ဝက်ဖမ်းဆီးခေါ်ဆောင်ရေးဆိုင်ရာအလုပ်ကော်မတီကပြောပါတယ်။လူတွေကိုရှုပ်ဝက်ဖမ်းဆီးခေါ်ဆောင်တာတွေနဲ့ပတ်သက်ပြီးတော့ကိုင်းတွဲဖြေရှင်းဖို့တစ်လျှောက်လုံးပြက်ကွက်ခဲ့တယ်လို့လည်းထိုင်းနိုင်ငံရဲ့အမျိုးသားလူခွင့်ရေးကော်မရှင်နာအန်ခနာနီလပိုင်ချစ်ကပြောပါတယ်သူမရဲ့အမျိုးသားဆွန်ချိုင်းနီလပိုင်ချစ်ဟာလူခွင့်ရေးရှိနေတူဖြစ်ပြီးတော့2004ခုနှစ်မတ်လတည်းကပျောက်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ
တောင်ကိုရီးယားသမ္မတပတ်ကွန်ဟေးကိုအရေးယူသင့်မသင့်အဆုံးဖြတ်ပေးဖို့တောင်ကိုရီးယားရဲ့ဖွဲ့စည်းပုံဆိုင်ရာတရားရုံးမှဒီကနေ့ကြားနာစစ်ဆေးမှုတွေစတင်ပါတယ်အစောပိုင်းကြိုတင်သည့်အတိပေးထားသလိုပဲဒီနေ့ဟာရှောက်လဲချက်တွေအတွက်နောက်ဆုံးပြင်ဆင်မဲ့ရက်ပါရှေ့တစ်ဘက်ကစပြီးတော့နှစ်ဖက်ရှောက်လဲချက်တွေကိုစပြီးတော့ကြားနာပါမယ်ကြားနာမှုတွေချောချောမွေ့မွေ့ဖြစ်စေဖို့နှစ်ဖက်သက်ဆိုင်ရာရှေ့နေတွေအနေနဲ့ကိုယ့်ရဲ့တင်ပြချက်တွေတက်တည်ထောက်ထားတွေကိုသေးသေးချာချာပြင်ဆင်ပြီးအကောင်ဆုံးပူးပေါင်းဆောင်ရွက်ကြပါလို့ဖွဲ့စည်းပုံဆိုင်ရာခုံရုံးတရားသူကြီးလီဂျီယွန်မီကပြောပါတယ်ရှောက်လဲချက်တွေပထမဆုံးကြားနာမယ်နေ့မှာတော့ Mrs. Beck လာရောက်နိုင်ဖွယ်မရှိပါဘူးတကယ်လို့ January 3ရက်နေ့ရှောက်လဲချက်ကိုပထမဆုံးကြားနာချိန်မှာကြိုတင်တွက်ဆထားသလို Miss Back အနေနဲ့တက်ရောက်လာတာမျိုးမရှိရင်တော့ဒီကြားနာမှုကို January 5ရက်နေ့ကျမှစတင်မယ်လို့လွှတ်တော်ရဲ့တရားရေးဆိုင်ရာကော်မတီအဖွဲ့ဝင်ခွန်စီယွန်ဒေါင်းကပြောပါတယ် Miss Back ဟာသူနဲ့ရင်းနှီးတဲ့မိတ်ဆွေတယောက်ရဲ့အဂရိလိုက်စားမှုအရှုပ်တော်ပေါ်မှာပါဝင်ပတ်သက်ခဲ့ပြီးအဲ့ဒီမိတ်ဆွေကိုနိုင်ငံရေးရာတွေမှာဝင်ရောက်ဆွတ်ဖက်ခွင့်ပြုခဲ့တယ်လို့စွပ်စွဲခံထားရပါတယ်
အိန္ဒိယနိုင်ငံရှေ့ပိုင်းကကြောင်မီသွေးရင်းတစ်ခုပြိုကျလို့အလုသမာ9ယောက်ထက်မနည်းတည်ဆုံးပြီးတော့နောက်ထပ်နဒါဇင်နီးပါးကတော့ပိတ်မိနေတုံးပဲလို့တာဝန်ရှိသူတွေကဒီကနေ့ပြောပါတယ်ရှေ့ပိုင်းပြည်နယ်ဂျာခန်းမှာရှိတဲ့ရမဟာ Open Cast ကြောင်မီသွေးတွင်ကြာသပတေးနေ့နောက်ပိုင်းကပြိုကျခဲ့တာဖြစ်ပြီးတော့နေရာမှာမိခိုးမုံတွေစိုးစိုးဝါးဝါးဖုံးလွှမ်းသွားတာကြောင့်ကယ်ဆယ်ရေးလုပ်သားတွေအနေနဲ့တောက်ကြနေအစောပိုင်းထိကြောင်မီသွေးတွင်းတွေနာကိုဝင်ရောက်ကယ်တင်တာတွေမလုပ်နိုင်ခဲ့ဘူးလို့ဒီကြောင်မီသွေးတွင်းရဲ့ထွေထွေမန်နေဂျာ SK စင်းကပြောပါတယ်ကယ်ဆယ်ရှာဖွေရေးလုပ်ငန်းတွေဆက်လက်လှုပ်ဆောင်နေတဲ့အကြောင်းနဲ့တောင်းရှိသူတွေကပြောပါတယ်မတော်စဖြစ်တဲ့အချိန်မှာကြောင်မီသွေးတွင်းထဲမှာအလုပ်လုပ်နေသူ40လောက်ရှိပြီးတော့ အသက်မတည်လွတ်မြောက်ခဲ့သူတချို့ရှိတဲ့အကြောင်းပြည်နယ်ရဲတပ်ဖွဲ့ပြောခွင့်ရကလည်းပြောပါတယ်ဒီကြောင်းပြီးသွေးတွင်တည်ရှိတဲ့ဂိုဒါခရိုင်ဟာညူဒေလီမြို့အရှေ့တောင်ဘက်985မိုင်အကွာမှာတည်ရှိပြီးတော့အစိုးရပိုင်ကြောင်းပြီးသွေးတွင်ဖြစ်ပေမဲ့ပုဂ္ဂလိကလုပ်ငန်းတစ်ခုကိုအငှားချထားတာဖြစ်ပါတယ်ခင်ဗျာ
ဘရာဇီးရဲ့တပ်ဖွဲ့ဝင်တွေဟာလူတယောက်ပါတဲ့မီးလောင်ကျွမ်းထားတဲ့ကားတစ်စီးကိုရှာဖွေတွေ့ရှိခဲ့ကြောင်းနဲ့အဲ့ဒီလူဟာလွန်ခဲ့တဲ့3ရက်ကပျောက်ဆုံးနေတဲ့ဂရိတန်မတ်ဖြစ်ဖွယ်ရှိကြောင်းပြောပါတယ်။ Rio de Janeiro မြို့နားကဆင်းရဲပြီးအကြမ်းဖက်မှုတွေဖြစ်တဲ့ Nova Iguazu ရဲ့မှာမီးလောင်ကျွမ်းနေတဲ့ကားဖြူတစ်စီးရဲ့ဓာတ်ပုံတွေကိုကြာသပတေးနေ့က Global ရုပ်သံလိုင်းကနေပြခဲ့ပါတယ်။တန်မတ်ကြီး Kariakos at Miriadis ကအဲ့ဒီနေရာကသူ့မိတ်ဆွေတွေစီသွားမဲ့အကြောင်းသတင်းတွေမှာရေးသားကြပါတယ်။ Global ရုပ်သံမှာကားနံပါတ်ပြဟာတန်မတ်ရဲ့ကားနံပါတ်နဲ့တူတဲ့အကြောင်းလည်းဖော်ပြထားပါတယ်။တန်မတ်ကြီး Admiratis ကိုတနင်္လာနေ့ညက Nova Iguazu မှာနောက်ဆုံးတွေ့ခဲ့တယ်လို့ရဲတပ်ဖွဲ့ဝင်တွေကပြောပါတယ်။ဂရီတန်ယုံကတော့တန်မတ်ပျောက်နေတာကိုအတိမပြုဘဲသူ့ရဲ့အားလက်ရဲ့အပန်းဖြေကြီးထွက်နေတာသာဖြစ်တဲ့အကြောင်းနဲ့ January 9ရက်မှာအလုပ်ပြန်ဝင်မယ်လို့ယူဆကြောင်းကိုသာပြောပါတယ်။ Rio ပြည်နယ်ရဲတပ်ဖွဲ့ကတော့လူပြောက်တိုင်ထားတဲ့အကြောင်းအတည်ပြုပါရယ်ဘရာဇီးသတင်းတွေမှာလည်းတန်မတ်ကြီးဟာ Nova Iguazu မှာရှိတဲ့သူတို့ရဲ့အလတ်ရဲ့အပန်းဖြေတိုက်ခန်းကနေထွက်ခွာသွားခဲ့ပြီးပြန်မလာပဲပျောက်နေတဲ့အကြောင်းတန်မတ်ရဲ့ဇနီးကပြောခဲ့တယ်လို့ဘရာဇီးသတင်းဌာနတွေကပြောပါရယ်တန်မတ်ကြီးဟာဒီနှစ်မှာပဲဘရာဇီးတန်မတ်တာဝန်ကိုလက်ခံခဲ့တာပါအရင်ကတော့လစ်ပြားဆိုင်ရာတန်မတ်ဖြစ်2012ခုနှစ်ကနေ2016အထိတာဝန်ထမ်းဆောင်ခဲ့ပါရယ်ရှင
်ဝင်နိုင်တဲ့မက်ခွန်ညိုတို့ကသတင်းတွေကိုကြီးနာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားမှာပဲအရင်ဆုံးတော့2016အမေရိကန်ရွေးကောက်ပွဲမှာရုရှားကဆိုင်ဘာကနေဟက်ကလုပ်တဲ့အပေါ်သမ္မတဥဘာမားကအေးအေးယူတုံ့ပြန်တဲ့အကြောင်းသတင်းကိုတင်ဆက်ပေးပါမယ်နိုဝင်ဘာလမှာကျင်းပခဲ့တဲ့2016အမေရိကန်သမ္မတရွေးကောက်ပွဲရလဒ်ကိုဩဇာလွှမ်းမိုးနိုင်အောင်ရည်ရွယ်ပြီးတော့ကွန်ပျူတာနီးနဲ့ဟက်ကလုပ်ခဲ့တဲ့ဆိုပြီးရုရှားနိုင်ငံအပေါ်မှာသမ္မတဥဘာမားကအေးအေးယူတန်ခတ်လိုက်ပါတယ်ရွေးကောက်ခဲ့သမ္မတဒေါ်နယ်ထရမ့်ကတော့ဒီဆိုင်ဘာထွန်းနှက်မှုကိုရုရှားကလုပ်တယ်လို့သူမယုံတဲ့အကြောင်းကိုပြောပါတယ်ဆိုင်ဘာတိုက်ခိုက်မှုတွေမှာကျူးလွန်နေလို့တန်တဲ့ရှိသူတွေဘသူဘဝဆိုတဲ့အကြောင်းအဲ့ဒီအကြောင်းနဲ့ပတ်သက်ပြီးတော့ VOA သတင်းတောက် Steve Baragona သတင်းပေးပို့ထားတာကိုကိုညံဝင်းအောင်ကပြောပြပေးပါမယ
်ဆိုင်ဘာအွန်လိုင်းဟာ24နိုင်ပတ်လုံးလှုပ်ရှားတက်ဝင်တဲ့စစ်မြေပြင်တစ်ခုဖြစ်ပြီးအွန်လိုင်းကိုထိုးဖောက်တိုက်ခိုက်မဲ့ virus တွေအခြား software တွေနဲ့ပြည်နေတာပါကိုယ်ကိုတိုက်ခိုက်နေတဲ့သူမျက်နှာကိုမမြင်ရတဲ့စစ်မြေပြင်ဖြစ်တာကြောင့်ရန်သူပဲသူဆိုတာခွဲခြားနိုင်မှုဖြစ်ပါတယ်။ Dimitri Perovich ဟာ CrowdStrike Cyber လုံခြုံရေးကုမ္ပဏီပူးတွဲတည်ထောင်သူဖြစ်ပါတယ်။သူ့ရဲ့ကုမ္ပဏီကဒီနှစ်တွင် American ပြည်ထောင်စု Democratic Party နိုင်ငံလုံးဆိုင်ရာညီလာခံရဲ့ Internet အချက်အလက်တွေကိုထိုးဖောက်ခဲ့သူဘယ်သူပဲဝါဆိုတာစုံစမ်းစစ်ဆေးခဲ့တာပါ။Perovich ကအခုလိုပြောပါတယ
်။ And right away it lit up like a Christmas tree basically telling us that there are two intrusion actors
ချက်ချင်းဆိုသလိုပဲ Christmas တစ်ပင်ကိုမီးထွန်းလိုက်တယ်လို့ဆက်ဆက်တဲ့အချက်အလက်တွေကိုပြပါတယ်။ဒါတွေကိုစစ်ဆေးပြီးသိရတာက DNC ညီလာခံရဲ့ online ချက်တွေတွေကိုတိကျကျူးကျော်ထိုးဖောက်ဝင်လာတဲ့သူ2ယောက်ရှိနေတယ်ဆိုတာပါ။အ
ဲ့ဒီကျူးကျော်လာတဲ့ hacker 2ယောက်စလုံးဟာ Russia အစိုးရနဲ့နှိစက်တဲ့ hacker တွေဖြစ်တယ်လို့ CrowdStrike company ကထုတ်ဖော်ပါတယ်။ Perovich ကတော့ဒီလိုကောက်ချက်ချတယ်ဆိုတာရဲတွေဆောင်ရွက်ရတဲ့လုပ်ငန်းသဘာဝနဲ့တူတယ်လို့ပြောပါတယ
် Just like when you arrive at a crime scene you find a fingerprint you want to run through your database to see does it match to any
ရာဇမှုဖြစ်တဲ့နေရာကိုရောက်သွားပြီးလက်ဝဲပုံစံရှာတဲ့သဘောမျိုးပါပဲကွန်ပျူတာချက်လက်တွေကိုပြန်စစ်ပြီးကိုသိပြီးသားရာဇဝတ်ကောင်စိုက်ဘာထိုးဖောက်တဲ့လူရဲ့လုပ်ရက်နဲ့ပြန်တိုက်တာမျိုးပါနောက်တခြားသက်သေထောက်ထားတွေကိုလည်းကြည့်ရပါတယ်ဗန်ဓမြတိုက်မှုတစ်ခုကိုဖော်ထုတ်ဖို့အရင်ကစုံစမ်းစစ်ဆေးပြီးသားအချက်လက်တွေနဲ့တိုက်ပြီးတော့ပြန်ကြည့်ရတာမျိုးပါ
CrowdStrike company အနေနဲ့ Russia ကအဖွဲ့3နဲ့လျှို့ဝှက်သင်္ကေတကုတ်တွေနဲ့ဆင်တဲ့အချက်လက်တွေကိုစုံစမ်းစစ်ဆေးတွေ့ခဲ့တဲ့အကြောင်း Perovich ကပြောပါတယ်။အရင်က hack လုပ်တဲ့ထိုးဖောက်မှုတွေမှာဒီကုတ်မျိုးတွေတွေ့ခဲ့ပူပါတယ
်။ Once you build the weapon, you don't just want to use it once. The temptation is too great to keep on using it.
လက်နက်တစ်ခုလက်ဝယ်ရပြီးရင်တစ်ချိန်တစ်ခါတည်းသုံးဖို့ရည်ရွယ်တာမဟုတ်ပါဘူး။ဆက်ပြီးသုံးနိုင်အောင်တင်ထားတတ်တဲ့အလားအလာရှိပါတယ်။ဒီ online တိုက်ခိုက်မှုမျိုးမှာလည်းဒါမျိုးမကြာခဏဖြစ်လေရှိတာပါ။
ဆိုင်ဘာတိုက်ခိုက်ရာမှာဘယ်လိုလက်နဲ့သုံးသလဲဆိုတာစုံစမ်းတာကသဲလွန်စာတစ်ခုပါအရင်က hack လုပ်တဲ့အခါတွေမှာဘယ်လိုပုံစံမျိုးတွေလဲဆိုတာကို CrowdStrike company ကပြန်ကြည့်နိုင်တယ်လို့ဆိုပါတယ
် And on the internet nothing ever disappears so you can go back through history and look at
internet ပေါ်မှာဘယ်ရာမှာလုံးဝပျောက်သွားတယ်ဆိုတာမရှိပါဘူးတမိုင်းကိုပြန်ကြည့်လို့ရတယ်ပြီးခဲ့တဲ့10နှစ်တွင်ထောင်နဲ့ချီတဲ့တိုက်ခိုက်မှုတွေလုပ်ခဲ့တာကိုပြန်ရှာလို့ရပါတယ
် hack လုပ်ပြီးတိုက်ခိုက်သူဘယ်သူဘယ်ဝါဆိုတာသိဖို့လုပ်တာကအချိန်နိုင်ရီကိုပြန်စစ်နိုင်ပြီးဒါကလည်းတိတ်ခတ်ခဲ့တဲ့ကိစ္စမဟုတ်တဲ့အကြောင်း Fire and Computer လုံခြုံရေးကုမ္ပဏီက Nick Rossman ကပြောပါတယ်
When we see in Russian activity, we often see that the malware is compiled.
ရုရှားဘက်က cyber ထိုးနှက်မှုလုပ်ရတဲ့လို့မြင်ရတဲ့အခါသုံးတဲ့ software ရဲ့အချိန်ကိုကြည့်ရင် Moscow စံတော်ချိန် St. Petersburg အချိန်နဲ့သွားတိုက်နေပါတယ်။တရုတ်ရဲ့ cyber ထိုးနှက်မှုတွေတုန်းကအချိန်မျိုးပါပဲ။ cyber တိုက်ခိုက်သူကတကယ်ပဲ network ထဲမှာရှိမရှိကျွန်တော်တို့ပြန်ကြည့်ပါတယ်။သူတို့ကမကြာခဏပုံမှန်ရုံးချိန်အတိုင်းအလုပ်လုပ်လေးရှိတာကိုတွေ့ရပါတယ်
။ဒါပေမဲ့အချိန်စံတော်ချိန်လေးနဲ့ပြန်စစ်တာတေချာပေါ့မှန်နိုင်ပါမလားဆိုတာတချို့ကသန္ဓေရရှိနေပါတယ်တရားရောက်ကတနေရာကနေကြားသူရဲ့လျှို့ဝှက်သင်္ကေတကိုခိုးယူတိုက်ခိုက်တာမျိုးလည်းဖြစ်နိုင်ပါတယ်ဆိုင်ဘာရာဇဝတ်မှုကိုစစ်ဆေးတဲ့အခါလူသတ်မှုမှာ DNA ကိုစစ်ပြီးတက်တည်ပြသလိုတော့တေချာပေါ့ပြောနိုင်မှာမဟုတ်ပါဘူး Rossman ကလည်းဒီလိုအထောက်အထားမျိုးကိုအတီးပြုတ်ဖို့အခြေအနေပေါ်မူတည်တယ်လို့ဝန်ခံပါတယ်
We can't say for sure that we could set up a case that would stand under the court of law but
ဒီကိစ္စမှာရာဇဝတ်ကြောင်းအရာတေချာပေါ့အမှုဖွင့်လို့ရပြီဆိုတာမျိုးတော့ကျွန်တော်တို့မပြောနိုင်ပါဘူး။ဒါပေမဲ့တခြားကျယ်ပြန့်တဲ့တပ်တွေအထောက်အထားတွေနဲ့ဒီအချက်လက်ကိုခိုင်းလုံအောင်တပ်တွေပြနိုင်လိမ့်မယ်လို့ယုံကြည်ပါရယ်
။ Democratic Party အမျိုးသားညီလာခံကိုရုရှားနိုင်ငံဘက်က online ကနေ hack လုပ်ခဲ့တယ်ဆိုတော့ CrowdStrike company ရဲ့သုံးသပ်ချက်ကို Rossman ကသဘောတူပါရယ်။ဒါပေမဲ့လည်း Cyberspace Online ပေါ်ကဘယ်သူဘယ်ဝါမသိနိုင်တဲ့တိုက်ခိုက်မှုတွေကြားကမ္ဘာတစ်လျှို့လို့ထိုးဖောက်မှုကြီးတွေရဲ့နောက်ကွယ်မှာဘယ်သူတွေရှိနေတယ်ဆိုတာအဖြေအတိအကျမသိနိုင်သေးပဲမုံဝမ်းဝါဖြစ်နေကြောင်းကျွမ်းကျင်သူတွေကပြောဆိုနေကြကြပါမှာခင်ဗျာ
။ကိုညဝင်းအောင်တက်ဆက်ထားတာပါ။အခုဒီခါမှာတော့ရခိုင်ပြည်ကြီးနဲ့ပတ်သက်ပြီးတော့ Nobel ငြိမ်းချမ်းရေးဆုရှင်တွေကစာရေးပြီးတောင်းဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသမှာဖြစ်ပျက်နေတဲ့ Freecar တွေနဲ့ပတ်သက်လို့တစုံတရာအရေးယူဆောင်ရွက်ပေးဖို့ငြိမ်းချမ်းရေး Nobel ဆုရှင်တွေပါဝင်ထင်ရှားကြော်ကြားသူတွေကကုလသမဂ္ဂလုံခြုံရေးကောင်စီကိုစာရေးတောင်းဆိုလိုက်ကြပါရယ်။ဒီကိစ္စနဲ့ပတ်သက်လို့လုံခြုံရေးကောင်စီရဲ့ဆောင်ရွက်ချက်ပေါ်မှာမူတည်ပြီးတော့တုံ့ပြန်ဆောင်ရွက်သွားဖို့ရှိတယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနမြန်မာနိုင်ငံသားရေးဝန်ကြီးဌာနဘက်ကတုံ့ပြန်လိုက်ပါရယ်။ပြည်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုထောင်ကပြောပြပေးပါမယ်
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။ငြိမ်းချမ်းရေးနဲ့စာပေဆိုင်ရာနိုဘယ်ဆုရှင်တွေအထင်ကြီးနိုင်ငံရေးသမားတွေပရိတ်အရေးနဲ့တကြွလှရှားသူ23ယောက်ပူးပေါင်းပြီးမြန်မာနိုင်ငံရခိုင်ပြည်မြောက်ပိုင်းဒေသကလူမှုရေးပြဿနာအကျပ်အတည်းကိုအဆုံးသတ်ပေးဖို့ကုလသမဂ္ဂအလုံခြုံရေးကောင်စီကိုမနေ့ကြာသပတေးနေ့ကစာရေးတောင်းဆိုလိုက်ကြပါရယ်။ရခိုင်ပြည်အရေးနဲ့ပတ်သက်လို့နိုင်ငံတကာအသိုင်းအဝိုင်းကလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးဆွဆွဲပြောဆိုနေချိန်မှာပဲနိုဘယ်ဆုရှင်တွေကအခုလိုမျိုးပထမဆုံးတောင်းဆိုလိုက်ကြတာပါ။ဒါနဲ့ပတ်သက်လို့လုံခြုံရေးကောင်စီရဲ့ဆောင်ရွက်ချက်အပေါ်မှာမူတည်ပြီးတုံ့ပြန်ဆောင်ရွက်တော့ဖို့ရှိတယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းကပြောပါတယ်
။ကျွန်တော်တို့တော့ဒီမြန်မာတန်ရုံမြန်မာအဖွဲ့အစည်းရောက်ဆောင်နေရှိနေပြီးတော့တစ်ဆင့်ဒီသူတို့ပဲတိုင်းနာပြီးပို့ထားလဲပေါ့နော်။ဒါခုနပြောတဲ့လုံခြုံရေးကောင်စီကလည်းသူတို့လုံထုံးလုံနေရောရှိပါတယ်ခင်ဗျ။ထုံးလုံနေတဲ့ညီပါလုံနေဆိုတော့ကျွန်တော်စောင့်ကြည့်တော့ဖို့တော့လိုပါတယ်ခင်ဗျ။ဟိုလုံခြုံရေးကောင်စီနဲ့ဘလို့အဲ့ဒီစာကိုကြားပြီလားအဲ့တော့ဘလို့ action လဲဆိုတော့ကျွန်တော်တို့ဟိုလေ့လာပြီးတော့မေးမြန်းတော့တွားဖို့တော့ရှိပါမယ
်ကုလသမဂ္ဂကိုတောင်းဆိုလိုက်ကြတဲ့သူတွေထဲမှာမြန်မာနိုင်ငံကိုလာရောက်ဖူးတဲ့ငင်းချိုင်းနိုဘယ်ဆုရှင်တောင်အာဖရိကဖုန်တော်ကြီးဒက်စမန်တူတူလည်းပါဝင်တယ်လို့အခုအချိန်ထိအသက်အငယ်ဆုံးငင်းချိုင်းနိုဘယ်ဆုရှင်ပါကစ္စတန်နိုင်ငံသူမာလာလာရူလည်းပါဝင်ပါတယ်နိုဘယ်ဆုရှင်ဒါဇင်နဲ့ချီအခုလိုမျိုးတောင်းဆိုလိုက်တာနဲ့ပတ်သက်လို့မြန်မာအရေးလေလာသုံးသပ်သူလည်းဖြစ်မဟာဗျူဟာနဲ့မူဝါဒလေလာရေးအဖွဲ့ကညွှန်ကြားရေးမှူးတဦးလည်းဖြစ်တဲ့ဦးအောင်သူငင်းကအခုလိုပြောပါတယ
်အဓိကအပြစ်တော့ဗောဗျာဒီတစ်ချိန်တော့လည်းဒေါအောင်ဆန်းစုကြည်လွတ်မြောက်ရေးအတွက်နိုဘယ်ဆုရှင်တွေကဝိုင်းပြီးတော့ဟိုကူညီခဲ့ဘူးလားရှိပါတယ်ဆိုတော့အခုချိန်ကျတော့သူတို့အနေနဲ့ကဒီလက်ရှိဟိုမြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့နောက်တစ်ခါဒေါအောင်ဆန်းစုကြည်ရဲ့ဟိုတုံ့ပြန်ကင်တွယ်ပုံနဲ့ပတ်သက်လို့အားမလို့အားမရဖြစ်ကြတယ်ဒါကြောင့်မို့ပဲအခုလိုဟိုတင်ပြတယ်လို့ယူဆနိုင်ပါတယ
်ညီချင်းတို့ပဲဆုရှင်တူလေးဖြစ်တယ်လို့နိုင်ငံရဲ့ခေါင်းဆောင်တူလေးဖြစ်တဲ့ဒေါအောင်ဆန်းစုကြည်အနေနဲ့ရိုဟင်ဂျာတွေရဲ့နိုင်ငံသားအခွင့်အရေးတွေကိုပြည်ပြည်ဆုံးပြီးမျက်မျက်တတဖြစ်အောင်တိကျတေချာစွာဆောင်ရွက်ပေးဖို့ဥဆောင်ဦးရဲ့လှုပ်ပေးတာဘာမှမရှိသေးတဲ့အတွက်သူတို့အနေနဲ့စိတ်မသက်မသာဖြစ်ရတဲ့အကြောင်းကုလသမဂ္ဂကိုတောင်းဆိုထားတဲ့စာရဲမှာပါဝင်ပါတယ်မဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့ကဥအောင်သူငင်းကတော့ရခိုင်အရေးနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဆောင်ရွက်တာတွေရှိတယ်လို့ကွဲပြားတဲ့အမြင်တွေကိုလည်းလက်ခံဖို့လိုတယ်လို့ဆိုပါတယ်
မြန်တော့ပြောရင်ပေါ့နော်အခုကျွန်တော်တို့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကသူလှုပ်တင်တာတွေတော့သူလှုပ်ပါတယ်အထူးသဖြင့်တော့ဒီရခိုင်ရေးနဲ့ပတ်သက်ပြီးတော့ကော်မရှင်တွေဖွဲ့တဲ့ကိစ္စတွေရှိတယ်နောက်တစ်ခုကကျတော့စုံစမ်းစစ်ဆေးရေးကိစ္စတွေလှုပ်တာတွေရှိပါတယ်ဆိုတော့တစ်ဖက်မှာလည်းဟိုကျွန်တော်တို့ဟိုအမြင်ကနှစ်ဖက်ကွဲနိုင်တာပေါ့နော်တစ်ဖက်ကတော့တိုင်းပြည်ရဲ့လုံခြုံရေးကေချုပ်ချာအာဏာစသဖြင့်တစ်ဖက်ကမြင်နိုင်သလိုတခြားတစ်ဖက်ကဒီလူခွင့်ရေးနဲ့ဒီကျွန်တော်တို့နိုင်ငံသားဖြစ်မှုပြဿနာပေါ့ဗျာဆိုတော့ဒီအပေါ်မှာ အမြင်တစ်ဖက်ကွဲနေနိုင်ပါတယ်အဲ့တော့ဒီဒေါ်ဆန်းစုကြည်အနေနဲ့လည်းတစ်ဖက်ကကွဲပြားတဲ့အမြင်တွေကိုဒါနားထောင်ပြီးတော့အလေးစိုက်စေချင်ပါတယ
်အော်တိုဘလာအစောပိုင်းကဖြစ်ပျက်ခဲ့တဲ့ပြည်ပခါရီနောက်ပိုင်းစစ်တပ်ရဲ့နေမြေရှင်းလင်းမှုတွေဟာလူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့ဆိုပြီးနိုင်ငံတကာအသိုင်းအဝိုင်းကတခြားလုံးဝေဖန်ခဲ့ကြပါတယ်ဒါအပြင်နေမြေမတည်မငြိမ်မှုတွေကြောင့်ဒုက္ခသည်ပေါင်းတောင်းနဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံတွင်ကိုထွက်ပြေးပုန်းရှောင်ခဲ့ကြတယ်လို့ကုလသမဂ္ဂအဖွဲ့တွေကပြောဆိုကြပါတယ်မြန်မာနိုင်ငံသားဌာနပြောခွင့်ရပုဂ္ဂိုလ်ဦးကျော်မိုးထွန်းကတော့ဆွဆွဲပြောဆိုမှုတွေကိုအချက်အလက်ခိုင်ခိုင်မာမာနဲ့အစိုးရကိုပြောဆိုထောက်ပြတင်တယ်လို့ဆိုပါတယ
်ဆွဆွဲမှုတွေရှိရဆိုရင်သေချာချာအချက်အလက်တွေနဲ့အစိုးရကိုတင်ပြရဆိုရင်အစိုးရကဒါနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့ဆိုတဲ့ဥစ္စာကိုအမြဲတမ်းအသင့်ရှိပါတယ်ဒါကြောင့်မို့လို့ခုနပြောတဲ့ဆွဆွဲတဲ့လူတွေအနေနဲ့ဒီလိုအချက်အလက်တွေနဲ့ဟိုအတိပေးပြီးတော့အစိုးရနဲ့ပူးပေါင်းဆောင်ရွက်ပေးဖို့ဟိုလက်ပြတာရက်ခံပါတယ်ဒါမှပဲကျွန်တော်တို့ဒီလိုကိစ္စတွေမှာဒီဆွဆွဲမှုတွေနဲ့ပတ်သက်ပြီးတော့ဟိုမမှန်ဘူးမှန်တယ်ဆိုတဲ့ဥစ္စာကိုပူးပေါင်းဆောင်ရွက်မှရမှာဖြစ်တဲ့အတွက်ကြောင့်တော့တိုက်တွန်းလိုပါတယ်ခင်ဗျ
ရခိုင်အရေးနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှအရေးပေါ်ကိစ္စတစ်ခုလို့သတ်မှတ်ပြီးမကြာမီမှာပဲကုလသမဂ္ဂအထွေထွေချုပ်ဘန်ကီမွန်းကိုတိုင်ဒါမှမဟုတ်သူ့နေရာကိုဆက်ခံမဲ့အန်တိုနီယိုဂူတာရက်စ်ကိုတိုင်မြန်မာနိုင်ငံကိုတွားရောက်ပြီးဒီကိစ္စကိုဦးစားပေးကင်တွယ်ဖြေရှင်းဖို့နိုဘဲဆုရှင်တွေကတောင်းဆိုလိုက်ကြပါတယ်ဒီကိစ္စနဲ့ပတ်သက်လို့တခုခုမဆောင်ရွက်ဘူးဆိုရင်အဲ့ဒီဒေသကလူတွေဟာတနက်နဲ့ပြတ်သက်မခံရဘူးဆိုရင်တောင်အစာရေစာငတ်မပြီးတေဆုံသွားနိုင်တယ်ဆိုပြီးတော့လည်းရေးသားတောင်းဆိုခဲ့ကြပါတယ်ခင်ဗျာ
ခုထအောင်သတင်းပေးပို့ထားတာပါအခုတစ်ခါမှာတော့ရိုဟင်ဂျာအရေးကမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံဆက်ဆက်ရေးပေါ်တက်ရောက်မှုပေါ်တင်ဆက်ပေးပါမယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားမှာရိုဟင်ဂျာအရေးကိစ္စကြောင့်ဆက်ဆက်ရေးကိုအကြီးအကျယ်ထိခိုက်နိုင်မှာမဟုတ်ဘူးလို့ပညာရှင်တွေကသုံးသပ်လိုက်ပါတယ်ဘင်္ဂလားဒေ့ရှ်ဘက်တရားမဝင်ရောက်နေကြသူတွေကိုပြန်ခေါ်ဖို့ဘင်္ဂလားဒေ့ရှ်အစိုးရကမြန်မာတပ်အမတ်ကြီးကိုကြာသပတေးနေ့တုန်းကဆင့်ခေါ်ပြောကြားခဲ့တာပါဒါပေမဲ့လည်းကုန်သွယ်ရေးလုံခြုံရေးအကျိုးစီးပွားတွေကြောင့်နှစ်ဖက်လုံးကဆက်ဆက်ရေးတွေကိုအကြီးအကျယ်ထိခိုက်ခံမှာမဟုတ်ဘူးလို့ဝါရှင်တန်မြို့တော်အခြေစိုက်နိုင်ငံခြားဆက်ဆံရေးကောင်စီကအရှိတောင်အာရှဆိုင်ရာအကြီးတန်းသုတေသီတို့က VOA မြန်မာပိုင်းကိုပြောပါရယ်အပြည့်စုံကိုမတ်ဆွမြတ်မုံကပြောပြပေးပါမယ
်ရခိုင်ပြည်နယ်မောင်တော်ခရိုင်နယ်ကနယ်စပ်လုံခြုံရေးစခန်းတွေတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းရေးဆောင်ရွက်မှုကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကအလုံးအရင်နဲ့ရိုဟင်ဂျာမွတ်စလင်တွေလှည့်ဝင်နေတာကိုစိုးရိမ်တယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကမြန်မာအစိုးရကိုဒုတိယအကြိမ်ပြောကြားခဲ့ပါရယ်ဘင်္ဂလားဒေ့ရှ်ဆိုင်ရာမြန်မာတပ်အမတ်ကြီးဦးမျိုးမြင့်တန်းကိုဘင်္ဂလားဒေ့ရှ်နိုင်ငံသားရေယုံနှစ်နိုင်ငံဆိုင်ရာကောင်စစ်ဝင်ဌာနရဲ့အတွင်းဝင်ကမ်ရူလ်အာဆန်ကကြာသပတေးနေ့တုန်းကဒုတိယအကြိမ်ဆင့်ခေါ်ပြောကြားခဲ့တာပါပထမတစ်ကြိမ်ကနိုဗ ెంబ ာလတုန်းကဖြစ်ပါတဲ့အောက်တိုဘာ9ရက်နေ့ကစလို့ဘင်္ဂလားဒေ့ရှ်နိုင်ငံစီလာရောက်ခိုလှုံနေကြတဲ့ရိုဟင်ဂျာတွေ9000လောက်ရှိနေပြီးတော့အဲ့ဒီသူတွေအပါအဝင်ဘင်္ဂလားဒေ့ရှ်ဘက်မှတရားမဝင်ရောက်နေတဲ့မြန်မာနိုင်ငံဘက်ကသူတွေကိုစောစီးစွာပြန်ခေါ်ရေးကိုလည်းမြန်မာတပ်အမတ်ကြီးကိုတိုက်တွန်းခဲ့ပါတယ်မြန်မာရေတပ်ရဲ့ဒီဇင်ဘာ29ရက်နေ့ကပြစ်ခတ်မှုကြောင့်ဘင်္ဂလားဒေ့ရှ်ငါးဖမ်းလှေဘော်ကတံခါးတဲ့၄ယောက်အပြင်းထန်ဒဏ်ရာရတယ်လို့ဆိုတဲ့ကိစ္စကိုလည်းခြားသာရေးနေတုန်းကတပ်အမတ်ကြီးကိုခေါ်ယူတွေ့ဆုံမှုအတွင်းကန့်ကွက်ခဲ့ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားမှာအရင်ကလည်းရိုဟင်ဂျာပြည်တနာ၊ရေနယ်နမိတ်ပြည်တနာ၊နတ်မြစ်နယ်ကြားလိုင်းတတ်မှတ်မှုပြည်တနာတွေရှိခဲ့ပါတယ်။ဒါပေမဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာခဲ့ပြီးတဲ့နောက်နှစ်နိုင်ငံဆက်ဆံရေးတိုးတက်စေဖို့အတွက်အပြန်အလှန်ဆောင်ရွက်မှုတွေရှိခဲ့ပါတယ်။အခုတခါဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးနေတဲ့မွတ်စလင်တွေကြောင့်နှစ်နိုင်ငံကြားဆက်ဆံရေးပြန်ထိခိုက်မလားလို့မေးခွန်းထုတ်စရာဖြစ်လာပါတယ်။ဝါရှင်တန်မြို့တော်အခြေစိုက်နိုင်ငံကြားဆက်ဆံရေးကောင်စီကအရှိတောင်အာရှဆိုင်ရာအကြီးတန်းသုတေသီဂျော့ရှူအာကာလန်ဆက်ကတော့ကြီးကြီးမားမားထိခိုက်မှာမဟုတ်ဘူးလို့အခုလိုသုံးသပ်ပါတယ
်။ I don't think it's going to damage the relationship that much because I don't think the Suu Kyi government blames Bangladesh for the attacks on the police post.
နိုင်ငံဆက်ဆံရေးကိုကြီးကြီးမားမားထိခိုက်လိမ့်မယ်လို့ကျွန်တော်မထင်ပါဘူး။ဘာကြောင့်လဲဆိုတော့ဒေါ်အောင်ဆန်းစုကြည်အစိုးရနေကြဆောင်စခန်းတွေတိုက်ခိုက်ခံမှုနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်အပေါ်အပြစ်မတင်သလိုလက်နက်ကိုင်ရိုဟင်ဂျာတွေစီနေဟန်တဲ့ကိစ္စအတွက်လည်းဘင်္ဂလားဒေ့ရှ်ကိုအပြစ်တင်မှာမဟုတ်ပါဘူး။ဘင်္ဂလားဒေ့ရှ်အစိုးရဘက်ကလည်းရိုဟင်ဂျာတွေအပေါ်အဲ့ဒီလောက်ထိစာနာသနာဂရုစိုက်နေတာတော့မဟုတ်ပါဘူး။ဒီပြဿနာကထိမှန်သိမြားဖြစ်နေရဆိုပေမဲ့နှစ်နိုင်ငံလုံးကအပြန်အလှန်ဆက်ဆံရေးကောက်မွန်ဖို့လိုလာကြပါတယ်
။ဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားအရင်ကရှိခဲ့တဲ့ပြဿနာတွေမှာရေပိုင်နဲ့နယ်နိမိတ်ပြဿနာတွေကဖြေရှင်းပြီးသွားပြီမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှရောက်နေတဲ့မွတ်စလင်တွေမြန်မာဘက်ပြန်ပို့ရေးကိစ္စကအခုထိမပြေလည်သေးဘူးလို့တောင်အာရှရေးရကျွမ်းကျင်သူတွေကထောက်ပြနေပါတယ်။အခုလဲရခိုင်ပြည်နယ်ဘက်ကမွတ်စလင်တွေသူတို့နိုင်ငံဘက်မလာအောင်ပြဿနာအရင်အမြစ်ကိုအမြန်ဆုံးရှင်းပါလို့ဘင်္ဂလားဒေ့ရှ်အစိုးရကမြန်မာအစိုးရကိုထပ်ပြောနေတဲ့အတွက်ဒါကနှစ်နိုင်ငံကြားပြဿနာလို့မြင်လို့မရပါဘူးလား
No I mean I think it's causing trouble because it's a very difficult issue that involves a lot of different things including disenfranchisement
ဒါကတော့ပြဿနာဖြစ်နေပါတယ်။ဘာကြောင့်လဲဆိုတော့ကိစ္စတွေအများကြီးနဲ့ပတ်သက်နေတဲ့ခက်ခဲတဲ့ပြဿနာတစ်ခုဖြစ်လို့ပါပဲ။အခွင့်အရေးဆုံးရှုံးနေတဲ့ကိစ္စတွေ၊အရသာအုပ်ချုပ်မှုအောက်မှာစစ်တပ်စီမံနေတဲ့ကိစ္စတွေ၊ညဇက်ကိစ္စ၊ရိုဟင်ဂျာတွေကြားအမျက်ဒေါသဖြစ်နေရတဲ့ကိစ္စဒါတွေအလုံးနဲ့ပတ်သက်နေပါတယ်။ဒါပေမဲ့ခြုံကြည့်လိုက်ရင်ဘင်္ဂလားဒေ့ရှ်အစိုးရကဒေါအောင်ဆန်းစုကြည်နဲ့ကောက်မွန်တဲ့ဆက်ဆံရေးရကျင်ပါတယ်။Now Bangladesh နိုင်ငံမှာရိုဟင်ဂျာတွေဘက်လိုက်မဲ့ကိစ္စမျိုးမှန်သမျှကိုလူတွေကသိထောက်ခံကြတာမဟုတ်ပါဘူ
းပထဝီအနေအထားအရမြန်မာနိုင်ငံဟာ Bangladesh အတွက်တရုတ်နဲ့အရှေ့တောင်အာရှနိုင်ငံတွေစီကိုလမ်းဖွင့်ပေးမဲ့တကားပေါက်လိုဖြစ်နေတဲ့အတွက်ရောသဘာဝဓာတ်ငွေလိုတန်ရန်ဇာတာတွေရနိုင်မဲ့အလားအလာကြောင့်မှ Bangladesh ကမြန်မာနဲ့ဆက်ဆံရေးကောင်းမွန်ဖို့လိုလားပုံရပါတယ်အလားတူမြန်မာအတွက်လည်း Bangladesh ဟာအရေးကြီးတယ်လို့ Joshua Kalensek ကသုံးသပ်ပါတယ
် I mean yeah very important.means important politically they have trade they have potential
they go yee ji ware nangan yee aya yo kong twae yee aya yo yee ji ye swan yin san ya kaisa chang yo ne zat lun nyoe kaisa chang yo bangladesh a myanmar ye yee ji song nangan rue de ga tuk phit par de
ti lo myanmar ne bangladesh ja ma set pi lo sat san yee kaung mon ni bo atwe rohingya kaisa go belo kain twae tin ne lo tin ma le
burmese army should stop operating without the rule of law in northern rakhine andmany other places suchi needs to make clear that she has control
ရခိုင်ပြည်နယ်မြောက်ပိုင်းမှာတည်းမဟုတ်ပဲတခြားဒေသတွေမှာပါစစ်တပ်ကတရားဥပဒေမဲ့ဆောင်ရွက်နေရတယ်ကိုရပ်တင်ပါတယ်အဲ့ဒီမှာလူညုံရေးဆောင်ရွက်နေသူတွေအပေါ်အရသာအုပ်ချုပ်မှုကထိန်ချုပ်နိုင်အောင်ဒေါအောင်ဆန်းစုကြည်လှုပ်ဆင်ပါတယ်ညချဆောင်တပ်တွေအပေါ်တိုက်ခိုက်တာဘသူတွေလဲဘယ်ကလာတဲ့အဖွဲ့လဲဘသူတွေနဲ့ပတ်သက်နေတယ်လဲဘလောက်ကြည့်ကြတဲ့အဖွဲ့ကတိုက်ခိုက်တယ်လဲဆိုတာကိုဖော်ထုတ်တဲ့နေရာမှာထင်သာမြင်သာရှိအောင်လုပ်ဖို့လိုပါတယ်အဲ့ဒါမှအလုံးကိုခြုံပြီးအပြစ်တင်လိုမျိုးမဖြစ်တော့မှာပ
ါဝါရှင်တန်မြို့တော်အခြေစိုက်နိုင်ငံခြားဆက်ဆံရေးကောင်စီကအရှိတောင်အာရှဆန်ရအကြီးတန်းသုတေသီဂျော်ရှူအာကာလန်ဆက်က VOA မြန်မာပိုင်းကိုပြောကြားခဲ့တာဖြစ်ပါတယ်ရှင
်မက်ဆီမြတ်မွန်တင်ဆက်ပေးသွားတာပါ VOA မြန်မာပိုင်းညဘက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00-10:00ထိလဲတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်မှာဖြစ်ပါတယ်ရှင်ဒီဝေကနေတောက်ကြနေညနေခင်းစီစဉ်နေမကြခင်မှာပြီးဆုံးတော့မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုရနန်ကကြီးညာပေးပါမယ
်ပြီးခဲ့တဲ့နိုဝင်ဘာလအမေရိကန်ရွေးကောက်ပွဲကိုရုရှားထောက်လိုင်းအေဂျင်စီတွေကအနောက်ဆက်ပြီးခဲ့တာကိုတုံ့ပြန်အရေးယူတဲ့အနေနဲ့အမေရိကန်သမ္မတဘရောက်အိုဘားမားကရုရှားပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်လိုက်တာကိုလက်တုံ့ပြန်ဖို့အမေရိကန်တန်တမန်ဒါဇင်နဲ့ချီကိုရုရှားနိုင်ငံတွေကနေပြန်နှင်ထုတ်မယ်လို့ရုရှားဆိုရကကြေညာလိုက်ပါတယ်အမေရိကန်တန်တမန်35ယောက်ကိုတိုင်းပြည်တွေကနေနှင်ထုတ်ဖို့နဲ့မော်စကိုအနောက်ပိုင်းမှာရှိတဲ့တန်ရုံရဲ့အားလက်ရအပန်းဖြေအိမ်တွေနဲ့မော်စကိုမြောက်ပိုင်းကကုန်ပစ္စည်းတူလောင်ရုံတွေကိုအမေရိကန်တန်ရာရှိတွေအသုံးပြုခွင့်ပိတ်ပင်ဖို့သမ္မတဗလာဒီမီယာပူတင်ကိုသူအကြံပြုခဲ့တဲ့အကြောင်းရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဘရော့ဖ်ကပြောဆိုတာကိုကူကပြီးတော့ရုရှား Interfax သတင်းအေဂျင်စီမှဖော်ပြထားပါတယ်အမေရိကန်ရွေးကောက်ပွဲကိုနောက်ဆက်ပြီးခဲ့တဲ့အတွက်အမေရိကန်သမ္မတဘရော့ခ်အိုဘားမားကရုရှားထောက်လိုင်းအဖွဲ့နှစ်ခုပေါ်နှက္ခမ်းပိတ်ဆို့မှုတွေချမှတ်လိုက်တယ်ရုရှားတန်တမန်35ဦးကိုလည်းအမေရိကန်ပြည်ထောင်စုကနေထွက်ခွာဖို့အပြင်အမေရိကန်ပြည်ထောင်စုမှာရှိနေတဲ့ရုရှားပိုင်အစောက်ဦးနှစ်ခုကိုလည်းပိတ်ပစ်လိုက်ပါတယ်။ဆီးရီးယားဒေသစံတော်ချင်းဂျာဇာရီနေညသကောင်းမှာတနိုင်ငံလုံးအပြစ်ခတ်ရစေးစတင်ပြီးနောက်နှစ်နာရီမကြာခင်မှာပဲတိုက်ပွဲတွေပြန်ပြီးတော့ပြင်းပြင်းထန်ထန်ဖြစ်ခဲ့တယ်ဆိုပြီးတော့သတင်းတွေကဖော်ပြလိုက်ပါတယ်။2016ကမ္ဘာအကောင်းဆုံးဘောလုံးသမားခရစ်စတီယာနိုရိုနယ်ဒိုကိုတရုတ်ကလပ်သင်းတစ်ခုကတနစ်ကိုလစာငွေယူရိုတန်100ပေးပြီးတော့ကမ်းလှမ်းလိုက်ပါတယ်။လက်ရှိရီယယ်အသင်းမှာကစားနေတဲ့ပေါ်တူဂီတိုက်စင်မှုရိုနယ်ဒိုကိုတရုတ်နိုင်ငံရဲ့စူပါလိဂ်မှာလာကစားဖို့အတွက်တရုတ်ကလပ်အသင်းတစ်ခုကအဲ့လိုကမ်းလှမ်းခဲ့တာဖြစ်တယ်ဆိုပြီးတော့သူ့ရဲ့အေဂျင့်ဖြစ်တဲ့ George Mendes ကပြောပါတယ်။ဒါပေမဲ့ရီယယ်အသင်းကနေဘဲမှာပြောင်းမှာမဟုတ်ဘူးလို့လည်းသူကပြောပါတယ်ခင်ဗျာ။
တရင်ချီချုပ်ကိုကိုရနိုင်ကကြီးညာပေးခဲ့တာပါဒီညနေအတွက်စီစဉ်ထုတ်လွှင့်မှုကတော့နန်းလောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Cornelius Standard ဖြစ်ပါတယ်ကျွန်မအီတန်စင်ပါရှင် VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00-10:00ထိ line to meter 24.25-51 တို့ကနေတိုက်ရိုက်ဖမ်းယူနိုင်ပါတယ် VOA ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်တော်တာရှင်ပေါင်းကျွန်မရှင်လန်းကြပါစီရှင်
This program has come to you from the Voice of America, Washington.